ဟုတ်ကဲ့ပါတနည်းမှာတစ်ချိန်တာကြာရောက်တဲ့အစ္စလာမ်ဘာသာဝင်တွေရဲ့နေတူးနေမြတ်ဘာသာရေးကွဲတော်ကူပါနီအစ်နေမှာအလှူတန်းပေးဝေတာဝတ်ပြုစုတောင်းတာတွေကိုမွတ်စလင်မိသားစုတွေပျော်ပျော်ပါပါဆင်နွှဲလေးရှိကြတာပါဒါပေမဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခတဲ့စခန်းမှာတော့ငိုကလေးကစာဝင်နေရေးအခက်ခဲတွေကြုံနေရခြင်းမိုခါဆိုက်ကလုန်းမုန်တိုင်းကြောင့်ထပ်ဆင့်ကြုံရတဲ့အကျက်တဲတွေကြမှာအများစုကဒီအစ်ပွဲတော်ကိုမဆင်နွှဲနိုင်ကြတော့ပါဘူးစစ်တွေမြို့နယ်ကလူဦးရေ 25,000 ကျော်နေထိုင်တဲ့တက်ကယ်ပြင်းမွတ်စလင်ဒုက္ခသည်စခန်းမှာစားဝတ်နေရေးအခက်ခဲတွေကြောင့်ပွဲမချင်းပနိုင်ခဲ့ဘူးလို့စခန်းတာဝန်ခံဦးမောင်လေးကအခုလိုပြောပါတယ
်ကျွန်တော်အစ်ဖွဲ့တော်လောင်းဝဆင်ပြေဖို့ကအဖေါ်ကအမောကတော့မရှိဘူးကျတော့မိုးဆိုးရင်းနတ်ပြည်နေဘူးတဲ့အဲ့ဒါတော့မလောက်ပေးဘူးဆိုတော့နောက်ပြီးဘယ်လိုလုပ်ကျွန်တော်အိတ်ပေးလို့ပြန်ပါမလို့ကိုဘယ်နဲ့ဆင်းပြေတာလဲလဲဆင်းတာညက်တော့ကံကမ်းနေရတယ်ကျွန်တော
်ဒါအပြင်ရခိုင်တောင်ပိုင်းကြောက်ဖြူမြို့နယ်အတွင်းကကြောက်တလုံးမွတ်စလင်ဒုက္ခသည်စခန်းမှာဆိုရင်လေအိမ်ကျောင်းစု400နီးပါးရှိပေမဲ့တချို့တက်နိုင်တဲ့အိမ်ကျောင်းစု20လောက်သာဒီအစ်ပွဲကျင်းပနိုင်တယ်လို့စခန်းတွင်းနေထိုင်သူတူကအခုလိုပြောပါတယ်
။အိုးကျွန်တော်တို့ကမှရပါပတ်ဆံရှိတဲ့သူတွေကအဲ့လိုမျိုးအမေရွယ်ပါအမေပါနွားရွယ်ဝယ်လိုက်တယ်ဗျာ။နွားရွယ်ဝယ်တယ်ပြီးတော့ဟိုတခြားနေရာဒေသဥပမာနိုင်ငံခြားမှာရှိတဲ့ဆွေမျိုးတွေကလှုပ်ဖို့ပေးတာတော့အဲ့လိုမျိုးတွေရှိတယ်။အဲ့လိုမျိုးအဲ့လိုနိုင်ငံခြားမှာဆွေမျိုးရှိတဲ့သူတွေကကြတော့နွားဝယ်ပြီးတော့အဲ့လိုအမေပေါ်တော့တခါလုံးကဆားရတယ်ဗျာ။ဟိုအခုကန်းထဲမှာအိမ်ဆောင်တော့380ရှိရဆိုတော့20နဲ့600ဆောင်ပဲအမေပေါ်နိုင်တာလေ။360လောက်ကတော့အမေမပေါ်နိုင်ဘူးလေ။အိုးဘလို့ခံစားရလဲဆိုတော့နည်းနည်းဟိုအဆင်မပြေဘူးနေရာထိုင်ခင်းကအဆင်မပြေတော့ဟိုအပ်တယ်ပဲဖြစ်ဖြစ်ကိုယ်အိမ်လာတဲ့ဒီကန့်ထက်ကသူတွေပဲဖြစ်ဖြစ်နေရာထိုင်ရတာအင်ကနည်းနည်းလေးကြိုင်တော့နေရာထိုင်ရတာအဆင်မပြေဘူးလောကကန်ရတာဟိုစက်တဲ့အဲ့လိုမျိုးပဲပေါ့
တကယ်တော့ဒီအစ်ပွဲတော်ဆိုတာဟာတမန်တော်အိဗရာဟင်ရဲ့အလားရှင်မြတ်ကိုကျိုးနွန်နေတာခံမှုကိုအထင်မဲ့ပြုတဲ့ပွဲတော်ဖြစ်ပြီးဝတ်ပြုဆုတောင်းဒါရီနဲ့အတူမိတ်ဆွေတွေကိုကျူးမွေးအပ်ခံတာအကူအညီလိုအပ်သူတွေကိုအစားအသောက်အသားတွေပေးဝေတာလုပ်လို့ရှိတဲ့ပျော်စရာနေထူးနေမြတ်တစ်ခုပါမုံတိုင်းပြည်နဲ့စစ်ဘေးဒဏ်ခံရတဲ့ရခိုင်ပြည်နယ်အတွင်းကမွတ်စလင်ဒုက္ခသည်တွေအတွက်တော့စားဝတ်နေရေးအခက်အခဲတွေကြားမှာဒီနှစ်အစ်နှစ်ကိုခက်ခက်ခက်ခဲဖြတ်သန်းခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ